ဟုတ်ကဲ့ပမခဒေါက်တာခင်မချိုခင်ဗျာဒီကျမကြီးကောင်းမှုပေါ့နော်အဟာရပြည့်ဝအောင်စားသုံးသင့်ပုံတွေကိုကျွန်တော်တို့အရင်တော့အများကြီးကြောခဲ့ပါတယ်အခုတကယ်တမ်းမြေပြင်မှာရောဒီလက်တွေ့နောက်ဆုံးဖြစ်နေတာနဲ့အခုလိုအဟာရပြည့်ဖို့အစားအသောက်ရရှိနိုင်မှုအနေထားပေါ့နော်နောက်ဘယ်လိုရှေ့ဆက်တင်တာတွေကိုအဓိကဆင်နေမှာပေါ့ဘယ်ကနေစပြီးတော့အဓိကရှင်းပြခြင်းလဲဆင်မ
ကျွန်မတို့မြန်မာပြည်ကိုကိုစားပြုပဲပြောပြောကဘာနဲ့ချီပြီးတော့တွေ့ကြုံခဲ့ရတဲ့အခက်အခဲတွေရှေ့ဆက်ပြီးတော့လည်းတွေ့ကြုံနေရတဲ့တကယ်ကိုရှုပ်ထွေးလာတဲ့စိန်ခေါ်မှုတွေပေါ့နော်ဖြစ်နေသေးတဲ့ပန်ဒမစ်ကြီးရယ
်ကိုဗစ်ကာယကကြီးပေါ့ဆင်မနော်ပန်ဒမစ
်ဟုတ်ကဲ့ဆင်ပြီးတော့ဒီ conflict တွေရယ
်ပဋိပက္ခတွေပေါ့ဆင်မနော
်ဟုတ်ကဲ့ပြီးရင်ရာသီဥတုပြောင်းလဲမှုတွေရယ်အဲနောက်ပြီးရင်ဟိုအစားအသောက်ကုန်စည်နှုန်းတွေတက်လာတာတွေရယ်ဒါတွေအားလုံးကဒီစားနပ်ရိက္ခာလုံးလောက်ဖူလုံမှုပေါ့နော် food security ကိုအရန်ကိုလွှမ်းမိုးမှုရှိတယ်ဘလောက်တောင်ရှိလဲဆိုရင်ကျွန်တော်တို့ကမ္ဘာလုံးဆိုင်ရာသုတေသနတွေ့ရှိခဲ့အရာဆိုရင်ဒီတန်ပေါင်း193တန်းဆိုလို့ရှိရင်တကယ်ကို high acute food insecurity ဆိုတာတအားကိုမလုံလောက်တာပေါ့စားနပ်ရိက္ခာလုံလောက်မှုကိုအစိုးရဆုံးကြုံတွေ့နေရတဲ့193တန်းတော့ရှိတယ်ပေါ့အဲ့ထက်မှာကျွန်တော်တို့မြန်မာပြည်ကလည်းပါတယ်လေ
ဟုတ်ကဲ့ဆရာမကြီးနောက်ရောဒီအဟာရပြည့်ဖို့အစားအစာရရှိမှုဆိုင်ရာစိန်ခေါ်ချက်ရှိတယ်လား
ကျင်းလက်ဒေသမှာရှိတဲ့ထုတ်လုပ်သူတောင်သူတွေလယ်သမားတွေရဲ့စားနပ်ရိက္ခာမဖူလုံမှုပေါ့မလုံလောက်မှုကလည်းကမ္ဘာလူကြီးရဲ့သုံးပုံပုံနှစ်ပုံလောက်ရှိတယ်ဒါထုတ်လုပ်သူကိုယ်တိုင်ဖြစ်နေတဲ့သားနဲ့သူကမလုံလောက်ဘူးဖြစ်နေတယ်အဲ့ဒီထဲမှာမှအမျိုးသမီးနဲ့အမျိုးသားနဲ့ရှင်ရင်အမျိုးသမီးက15ရာခိုင်နှုန်းလောက်ပို့ပြီးတော့အမျိုးသားတွေထက်စားနပ်ရိက္ခာမလုံလောက်ဘူးပေါ့နော်စားနပ်ရိက္ခာချို့တဲ့နေတယ်ပေါ့ဒါကတော့ region data ကိုလိုက်ဖြင့်အိမ်တော်တစ်ခုမှာအမျိုးသမီးဆိုတာကတော့အစားအသောက်ကိုနောက်ဆုံးမှစားလိစားတာရှိရဲ့မိသားစုကိုအရင်ဦးစားပေးပြီးစားတတ်တာရှိတော့
ဟုတ်ကဲ့ဆရာမနောက်ထပ်ရောဒီအဟာရစာရရှိနိုင်မှုပေါ်တက်ရောက်နေတာရှိသေးလား
ကလေးသူငယ်တွေကအရွယ်မရောက်ခင်မှာအလုပ်တွေဝင်လုပ်ကြရတယ်ဒီတန်ပေါင်း160လောက်ကဒီကလေးတွေက child labor ပေါ့နော်အလုပ်လုပ်နေရတဲ့ဟာကိုရှိတယ်နောက်အများရန်ကျမကြီးနဲ့ညီမျိုးစေတဲ့ healthy diet ပေါ့အဲ့တော့အဟာရပြည့်ဝတဲ့အစားအသောက်ကိုလက်လန်းမီနိုင်ဦးဆိုတာကကမ္ဘာလူဦးရေ40ရာခိုင်နှုန်းဆိုတော့ 3.1 ဘီလီယံလောက်ကလက်လန်းမီဦးဆိုတာကတွေ့ရတယ်ပေါ့အဲ့တော့ဒီ COVID ကာလမှာအရင်လည်းအခက်အခဲတွေကန့်တက်ချက်တွေလည်းအများကြီးရှိခဲ့တယ်။ဆိုက်ပျိုးထုတ်လုပ်သူတွေ၊ဥပမာငါးလုံငန်းငါးမွေးတဲ့သူ၊ချက်တွေငှက်တွေဝက်တွေတိရစ္ဆာန်တွေမွေးတဲ့သူတွေဒီထွက်လာတဲ့ဖက်ကုန်တွေကတနည်းအားနဲ့တနည်းအားကိုရောက်ဖို့အတွက်သွားရတဲ့ဒီ transportation ကလည်းကန့်တက်ချက်တွေကြောင့်ရောက်မသွားဘူး။အဲ့တော့ဘာလို့လို့အစာရေစာဖူလုံမှုမရှိရခြင်းရဲ့အဓိကပြဿနာတွေမှာအဲ့ဒါတွေကလည်းအများကြီးပါ
။ဟုတ်ကဲ့အဲ့ဒီတော့မြန်မာနိုင်ငံအတွက်ဆိုရင်ဆရာမ
ကျမတို့တိုင်းနေပြည်နယ်14ခုမှာသူ့ရဲ့ဒေသတိုင်းမှာထွက်တဲ့အစာအသောက်တွေကမတူညီကြအောင်တိုင်းပြည်နယ်မှာထွက်တဲ့ဟင်းပြီးရဲ့အစာအသောက်ရာအောက်ပြည်အောက်ရာကိုရောက်လာဖို့အတွက်ဒီလိုအခက်အခဲတွေရှိတော့လုံလောက်တော့ရောက်မလာဘူးပတ်စံရှိတော့လည်းပဲဝယ်မစားနိုင်အော်ရှိတော့လည်းပဲဝယ်စားဖို့ပတ်စံမရှိဆိုဒီလိုမျိုးလက်လန်းမီမှုတွေနဲ့ဝယ်ချမ်းစားတော့နိုင်မှု affordability တို့ accessibility တို့ကအရင်ကိုဒီစားနပ်ရိက္ခာမလုံလောက်ဘူးခါရနေပြည့်အောင်မစားနိုင်ဘူးဆိုတဲ့အကြောင်းရင်းတွေကသူကအဓိကကြနေတယ်ပေါ့အဲ့ဒီတော့ဒီတန်တားမေးဆိုတာကြီးကလည်းပြီးသေးတာမဟုတ်ဘူးဆိုတော့အခုလို့အခက်အခဲတွေကြားထဲမှာမိသားစုတစ်ခုချင်းဝင်ငွေတွေကလည်းအရန်ကိုကန့်တတ်ထားတယ်ဘလုံးလောက်အောင်ကျွေးနိုင်တဲ့ဒီဝင်ငွေတွေကလည်းရဖို့အခွင့်အလမ်းကြီးကနေပါနေကြတယ်ဆိုအဲ့ဒီအခါကျတော့ခုနလိုမျိုးစားနပ်ရိက္ခာလုံလောက်မှုမရှိဘူးအဟာရလုံလောက်မှုမရှိဘူးလို့စစ်တမ်းတွေကောက်တဲ့အချိန်မှာရာခိုင်နှုန်းတကယ်ကြီးကြီးမားမားပေါ့တော်တော်များများကြီးကမလုံလောက်ဘူးဆိုတာတွေ့ရ
ဟုတ်ကဲ့အဲ့ဒီတော့ဒီအဟာရပြည့်ဝတဲ့အစားအစာရရှိဖို့ကိုဘယ်လိုအကြံပြုချင်လဲဆရာမလေ
းကိုတန်းဒီမှာရှိတဲ့လူဦးရေနဲ့စားရတော့တာတွေကိုကိုယ့်ရဲ့လက်တကမ်းမှာပဲရှိအောင်ခုနပြောတဲ့လက်လန်းမီအောင်အဲ့တော့ဝယ်စားကြပတ်စံမရှိရင်လည်းကိုအဟာရအကြောင်းလေးကိုဘုရားကိုလေ့လာမယ်အဲ့တော့မိသားစုရဲ့တပိုင်းတနိုင်စားဖို့တောက်ဖို့တကယ်လိုအပ်နေတဲ့အာဟာရတွေနဲ့ပြည့်စုံနေတဲ့အသီးတွေအရွက်တွေပေါ့ဘလိုမျိုးများဘလိုနည်းစနစ်တွေနဲ့ကိုယ့်ဘာကိုစိုက်ပျိုးထုတ်လုပ်ကြမလဲအဲ့တော့ရောင်းဖို့ဝင်ငွေရဖို့ဆိုတာခဏထားအောင်ကိုမိသားစုကျန်းမာရေးနဲ့ညီညွတ်အောင်ဒီလိုအပ်တဲ့ဟင်းပြီးဟင်းရွက်တွေကိုဘယ်လိုစိုက်ကြမလဲဘယ်လိုစားသုံးကြမလဲဘလိုပြင်ဆင်ချက်ပြုတ်ပြီးတော့အာဟာရအပြည့်အဝရအောင်ဆိုဒါမျိုးလေးတွေကိုစပြီးတော့စဉ်းစားရမယ်အချိန်ဖြစ်နေပြီဘာဖြစ်လို့လဲဆိုတော့ကမ္ဘာလုံးကြီးနဲ့ပဲရှင်ပြောပြောတိုင်းပြည်တစ်ခုချင်းနဲ့ပဲရှင်ပြောပြော global strategy တို့ national strategy တို့ဆိုတာတကယ်လက်တွေ့မှာကျတော့တိတ်ပြီးတော့မထီရောက်ဘူးဖြစ
်ဟုတ်ကဲ့ဒီနေ့မှာဘလို့မထီရောက်တာကိုတွေ့ထားလဲဆင်မ
အောက်ခြေကိုဆင်းပြီးတော့ household လို့ပြောတယ်မိသားစု members တွေတယောက်ချင်းစီကိုတွားကြည့်ပြီးတော့ခြုံကြည့်လိုက်လို့ရှင်အကုန်လုံးကအဟာရချို့တဲ့နေတယ်ဘလို့တွေ့ရလဲဆိုရင်ပုံမှန်အမြင်အဖြစ်ဆိုရင်လူကတအားပိတ်ရင်ပိတ်မယ်တအားဝကျင်ဝမယ်ပူကျင်ပူနေမယ်အသားတွေက၆ကက်ကက်ဖြစ်နေမယ်မျက်လုံးတွေကမွဲပြပြဖြစ်နေတယ်သွားတွေကနာနေတယ်ပါးတွေကနာနေတယ်အရေးတွေကတွန့်နေမယ်ဆိုအဲ့လိုမျိုးပေါ့ဒါကရုပ်ပိုင်းဆိုင်ရာနဲ့မြင်ရတာ စိတ်ပိုင်းဆိုင်ရာအဖြစ်ကြတော့လူတွေကစိတ်တက်တည်းကြစိတ်တက်ကြတယ်ဆိုတော့ကနအစားတော့ကအဟာရလုံးလောက်အောင်မစားရင်လည်းစိတ်ကိုတော့ထိကြိုက်တာပဲလေ။ကဲနောက်တစ်ခုကတော့ဆိုးဆိုးကပြောတဲ့အဖြစ်နေတဲ့ conflicts တွေပေါ့နော်။ပဋိပက္ခတွေဒါတွေကလည်းဟိုပြဿနာဒီပြဿနာဆိုတဲ့ဟာမျိုးတွေကလည်းစိတ်ကိုဖိစီးစေ။အဲ့တော့ဒါတွေအလုံးတွေစိတ်ညစ်နေတဲ့ဆိုရင်လူတယောက်ကအစားမစားကြတော့ပုံမှန်ပဲလူတစ်ပါးကပုံမှန်ကြိုက်တယ်ကြိုက်စားလေးတောင်စိတ်ညစ်နေရင်မစားကြတော့အဲ့တော့မစားကြရင်ကနေပြီးတော့အဟာရကချို့တယ
်။ဟုတ်ကဲ့အဲ့ဒီတော့ဒီကတွေနောက်ဆက်တွဲရောဘယ်လိုတွေ့ရှိထားလဲဆင်မ။
အဲ့ဒီအဟာရချို့တဲ့တာကနေပြီးတော့ဟိုတပတ်ကနေပြီးတော့တလပေါ့တလကနေတစ်နှစ်ကြာလဲကြာတော့သူယောဂါတွေအဖြစ်ပြောင်းသွားတယ်အဲ့တော့ခန္ဓာကိုယ်ရဲ့အဟာရချို့တဲ့မှုကနေပြီးတော့စုပေါင်းပြီးတော့ခန္ဓာကိုယ်အတွင်းမှာရှိတဲ့အင်္ဂါအစိတ်ပိုင်းတွေကသူဒီတိုင်းအလုံးမလုံးနိုင်တော့ဘူးအဲ့တော့မှစာပြီးချို့တဲ့လာကြတယ်သွားပြီးတော့စေကံပြပြီးစစ်ဆေးဖို့ဆိုရလဲဝင်ငွေကမလုံလောက်တော့စေကံပြဖို့နံပါတ် 1 priority ဦးစားပေးတဲ့မှာဘယ်သူမှမထည့်ဘူးအဲ့တော့ဘာလုပ်မလဲဆိုလက်နှမ်းမီယာနဲ့ပဲကုကြတယ်နောက်ဆုံးကျတော့အဲ့နဲ့ထွင်ရမယ့်ယောဂါကပေါက်စိတ်နဲ့ပေါက်ရတယ်လို့အကြီးကြီးဖြစ်တော့မှဈေးရုံရောက်လာတော့ဘလို့မှကုပေးလို့မရတော့အဲ့ဒီအချိန်ခါကျတော့မှတင်ကြံပောင်ရတာတို့ရှိတဲ့ရွှေတွေငွေတွေပောင်ရတာတို့နောက်ဆုံးအသက်နဲ့လဲပြီးကုရတော့မယ်လေဆိုအဲ့ဒါတွေကိုကျူတင်ကာကွယ်ခြင်းအကောင်းဆုံးဆိုတာဒါတွေလူတိုင်းကသိတယ်တိပြင်မဲ့လိုက်လို့ဖို့ကိုသူအမှုမဲ့အမှတ်မဲ့နေရာလူလူတိတ်ပြီးတော့ဦးစားပေးတဲ့အစင်ထဲမှာမနေရာလို့ထားလိုက်တဲ့အခါကျတော့နောက်ဆုံးအဲ့ဒီရင်းနှီးမြုပ်နှံမှုကြီးကပို့ပြီးကြီးသွားတယ်အဲ့ဒီအုပ်စုထဲမှာအသက်အရွယ်ကြီးတဲ့သူတွေမကဘူးအခုအသက်ငယ်တဲ့ကလေးတွေပါပါတာကိုကျွန်မတွေ့ရတယ်အဲ့တော့ကျွန်မတို့ရဲ့အနာဂတ်လူငယ်တွေစိတ်ကောလူဘောကျမ်းမာပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေဆွမ်းဆောင်ရေးတည်ထွင်ကြံစည်မှုတွေအပြည့်နဲ့လုပ်နိုင်ဖို့ဆိုလို့ရှိရင်အခုလိုအရွယ်တွေကစပြီးတော့အဟာရနဲ့ပြည့်အောင်စားတော့ပုံနည်းစနစ်ဆိုတာတကယ်ကိုလက်တွေ့ကြကြပညာပေးရတော့မယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်